Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇွန်လ10ရက်နေ့အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးပါပါပါကစ္စတန်လေစီနာမှာဒီကနေ့လဲတနတ်သမားတွေကထိုက်ပြီးထပ်ပြီးတော့တိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်။ယူကရိန်းနိုင်ငံမှာတော့သမရတစ်ကမတည်ငြိမ်တဲ့အရှေ့ပိုင်းဒေသပြဿနာကိုကင်တွယ်နေပြီဖြစ်တယ်လို့အီရန်အရေးဆွေးနွေးပွဲဒုတိယနေ့ကိုလဲဆက်လက်ကျင်းပနေပြီဖြစ်ပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုကူညီမှုဆိုင်ရာလက်ထောက်အတွင်းရေးမှူးဟာမြန်မာနိုင်ငံကိုဒီကနေ့ရောက်ရှိမှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိငယ
်ကောင်းပါပြီရှင်သတင်းတင်ကြညာပြီးမှာတော့သမရဦးသိန်းစိန်အင်းဒီနဲ့ပေးထားတဲ့ဂရုအတိုင်းနိုင်ငံရေးအကျဉ်းသားအားလုံးလွှတ်ပေးဖို့တောင်းဆိုလိုက်တဲ့အကြောင်းကိုအရင်ဆုံးတင်ပြပေးမှာပါ
အမှုတွေကြာနေတဲ့အခါလေးကိုအဲ့လူတွေခြားတာအယောက်30ရှိတယ်ဆိုတော့အခုကအယောက်60ဆိုတဲ့ခါကျတော့ဒီနှစ်ထဲမှာတိုးလာတယ်လို့ပြောလို့ရတယ်ခါနဲ့လေဒီကလေ85ဦး
နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရဲ့အဖွဲ့ရဲ့အတွင်းရေးမှူးဦးတိတ်နိုင်ရဲ့ပြောကြားချက်ပါရှင်ဒီနောက်မှာတော့ထိုင်းနိုင်ငံမှာခိုလုံနီးရဆဲဖြစ်တဲ့ဒုက္ခသည်တွေအရေးစုစည်းတင်ပြချက်နောက်မြန်မာနိုင်ငံသားတချို့ကိုထိုင်းအစိုးရကဖမ်းဝရမ်းထုတ်လိုက်တဲ့အကြောင်းကိုဒီကိုဒီညနေပိုင်းမှာတင်ပြပေးမှာဖြစ်ပါတယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးကြမှာဖြစ်ပါတယ်
ပါကစ္စတန်နိုင်ငံကရာချီနိုင်ငံတကာလေးစိတ်မှာလူပေါင်း35ယောက်ထဲမှနေတိတ်ဆုံးစေခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးဒုတိယမြောက်နေ့ဖြစ်တဲ့ဒီနေ့အင်္ဂါနေ့မှာပဲမော်တော်ဆိုင်ကယ်နဲ့လူနှစ်ယောက်ကလေးစိတ်နားမှာတနက်နဲ့ပြစ်ခတ်ခဲ့တယ်လို့ရဲတွေကပြောပါတယ်။တနက်သမားတွေဟာလေးစိတ်လုံခြုံရေးအဖွဲ့ရဲ့တင်နန်းကျောင်းမှာလေ့ကျင့်နေတာကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးလုံခြုံရေးတပ်သားတွေကပြန်ပြီးပြစ်ခတ်တဲ့နောက်ထွက်ပြေးသွားခဲ့တာပါ။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ပါကစ္စတန်တာလီဘန်တွေကအကြေညာခဲ့ပါတယ်။တနင်္လာနေ့လေးစိတ်တိုက်ခိုက်မှုကိုလည်းဒီအဖွဲ့ကပဲလှုပ်ဆောင်ခဲ့တာဖြစ်ပြီးအတိုက်ခိုက်ခံရတဲ့နောက်တာဝန်ခံအရာရှိတွေကလေးစိတ်ကိုခေတ္တပိတ်ပစ်ခဲ့ပါတယ်။လေးစိတ်တိုက်ခိုက်မှုမှာရော့ကက်လောင်ချာတွေနဲ့ဘုံးတွေတပ်ဆင်ထားတဲ့ရော့ကက်တွေတုံးပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ခိုက်သူတွေကလေရင်ကိုပါဖျက်ဆီးဖြစ်ဖို့ကြိုးစားခဲ့ပေမဲ့လေးစိတ်လုံခြုံရေးတွေကအသက်ဆွန့်ပြီးကာကွယ်ခဲ့ကြတယ်လို့ပြည်ထောင်ဝင်ကြီးနစ်ဆက်အယ်ခန်ကအင်ကာနေမှာပြောကြားခဲ့ပါတယ်။တိုက်ခိုက်သူတွေဟာအစားတောင်းနဲ့ဆေးဝါးအတော်များများပါတဲဆောင်လာတာမို့ဒဇာကန်ဖြစ်နေပါဖမ်းဖို့ရည်ရွယ်ချက်ရှိတာပြနေတယ်လို့ဆိုပါတယ်။တနင်္လာနေ့တိုက်ခိုက်မှုကြောင့်တနတ်သမား10ဦးသေဆုံးခဲ့ရတယ်လို့လေးစိတ်အလုသမား9ဦးရဲ့အလောင်းတွေကိုလည်းဒီကနေ့မှာပဲလေးစိတ်တူလောင်ရုံအင်းကြီးကနေမှာတွေ့ရပါတယ်။ပါကစ္စတန်စစ်တပ်ကအင်ကာနေမှာပဲစစ်သွေးကြော်ရီခေါ်အောင်မယ်လို့တန်းရရှိတဲ့အနောက်မြောက်ပိုင်းကခိုင်ဘာဒေသကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာမို့အကြမ်းဖက်သမား25ယောက်ထဲမှနေတေဆုံးခဲ့ရတယ်လို့ဆိုပါတယ်
။ယူကရိန်းနိုင်ငံရှေ့ပိုင်းမှာလက်နက်ကြီးဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြားကတင်းရှောင်ပြီးနိုင်ငံတွင်းတခြားဒေသတွေကိုသွာလာနိုင်အောင်အစိုးရတောင်းရှိသူတွေဖန်တီးပေးကြဖို့သမ္မတပက်ထရိုပိုရိုရှန်ကိုကညွှန်ကြားလိုက်ပါတယ်။ရုရှားလူလားစုခွဲထွက်ရေးသမားတွေတင်ပိုက်ထားတဲ့အစိုးရစာအုပ်တွေကအထက်ကနေရာတချို့ကိုပြန်လည်ထိန်းချုပ်နိုင်မှုစစ်တပ်ကကြိုးစားနေချိန်မှာပြစ်ခတ်တွေကြားတဲ့မျိုးစားပဲမဖြစ်စေချင်တဲ့အကြောင်းဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာသမ္မတကပြောဆိုခဲ့တာပါရုရှားနေဆန္ဒကလူဟန်စ်ဒိုနက်စ်ဒေသတွေမှာတိုက်ပွဲတွေဆုံးသတ်ပြီးငြိမ်းချမ်းရစေနိုင်မဲ့အထက်အဆင့်တွေမှာရုရှားနိုင်ငံနဲ့အပြန်အလှန်နားလည်မှုရရှိထားတဲ့အကြောင်းလဲယူကရိန်းနိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကတော့ပြောဆိုထားပါတယ်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရေးအဖွဲ့ OSCE ရဲ့ဂျာဝင်စစ်ဆေးမှုနဲ့နှစ်ရက်ကြာညှိနှိုင်းခဲ့ပြီးထွက်ပေါ်လာတဲ့သဘောတူညီချက်အသေးစိတ်ကိုတော့ယူကရိန်းနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။သမ္မတပိုရိုရှန်ကိုအနိုင်ရခဲ့တဲ့မေလ25ရက်နေ့ရွေးကောက်ပွဲနောက်ပိုင်းယူကရိန်းနိုင်ငံရှေ့ပိုင်းမှာစစ်ဆင်ရေးတွေတိုးမြင့်လာရကနှစ်ဖက်ပြန်လည်ထိခိုက်တိုက်စုံမှုတွေလည်းပိုများလာနေတာပါ။သမ္မတအဖြစ်စနေနေ့ကကျန်းသစ္စာကျင်းဆိုရမှာတော့ရုရှားနိုင်ငံနဲ့ပူးပေါင်းထားတဲ့ခရိုင်းမီးယားဒေသဟာယူကရိန်းပိုင်အဖြစ်ဆက်လက်တည်ရှိနေမှာဖြစ်တဲ့အကြောင်းသမ္မတပိုရိုရှန်ကပြောဆိုသွားခဲ့တယ်လို့ဒီပုံတွေကိုရုရှားနိုင်ငံကအားပေးထောက်ခံမှုတွေကိုလည်းချက်ချင်းယုံသိမှုတောင်းဆိုခဲ့ပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার အရေးအတွက်အင်ကာနေမှာအမေရိကန်နဲ့အီရန်နိုင်ငံတို့ရဲ့ဓာတ်ရိုက်ဆွေးနွေးပွဲကိုဂျနီဗာမှာဒုတိယနေ့ဖြစ်ဆက်လက်ကျင်းပနေပါတယ်။သတ်မှတ်ထားတဲ့ဇူလိုင်20ရက်နေ့မတိုင်ခင်ပြည့်စုံတဲ့သဘောတူညီချက်အတွက်ခက်ခဲတဲ့ရွေးချယ်မှုတွေလုပ်ဖို့လိုနေတယ်လို့နှစ်ဖက်စလုံးကပြောပါတယ်။အခုဂျနီဗာဆွေးနွေးပွဲဟာရှေ့သတင်းပတ်ထဲအီရန်နဲ့အင်အားကြီး6နိုင်ငံကြားညှိနှိုင်းမှုတွေမလုပ်ခင်မှာအရေးကြီးတဲ့ပြဿနာတွေဆွေးနွေးတိုင်ပင်နဲ့တွေ့ဆုံပွဲတရလို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရမာရီဟပ်ကပြောကြားခဲ့ပြီးဒီဆွေးနွေးမှုတွေဟာပြောင်းလဲမှုအတွက်အရေးကြီးတဲ့လမ်းစုံတစ်ခု ်ခုဖြစ်တယ်လို့ဆိုပါတယ်။အီရန်ဆိုကသတင်းထဲမှာတော့ဇူလိုင်လမှာနောက်ဆုံးရသတ်မှတ်ထားတာကိုနောက်ထပ်6လထပ်တိုးဖို့လိုကောင်းလိုအပ်မယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးအဘတ်အရခီရဲ့ပြောကြားချက်ကိုကိုကဖော်ပြထားပါတယ်။အရေးယူတန်းခတ်မှုတွေကအီရန်ရဲ့စီးပွားရေးကိုထိခိုက်စေတာမျိုးပြန်ပြီးရုပ်သိမ်းဖို့အတွက်အီရန်ဘက်ကလိုလားနေတယ်လို့ American, Britain, တရုတ်ပြင်သစ် Russia နဲ့ Germany နိုင်ငံတွေကလည်းအီရန်ရဲ့ nuclear အစီအစဉ်တွေဟာငြိမ်းချမ်းရေးအတွက်ဆိုတာတေချာစေဖို့ထင်သာမြင်သာရှိစေခြင်းပြီးကန့်သတ်မှုတွေချမှတ်ချင်နေကြတာပါ
။နိုင်ဂျီးရီးယားနိုင်ငံမှာ April လတည်းကအကြောင်းသူ200ရောက်ကိုပြန်ပေးဆွဲသွားတဲ့ဒေသမှာပဲ Boko Haram စစ်သွေးကြွတွေလို့တန်တရားရှိသူတွေကနောက်ထပ်အမျိုးသမီး20ကိုဖမ်းဆီးသွားပါတယ်။အရှေ့မြောက်ဒေသကာကင်ဖူလာနီအရက်မှာတနတ်သမားတွေကအမျိုးသမီးတွေကိုအတင်းကျပ်ကားပေါ်တင်ခေါ်ဆောင်သွားတဲ့အကြောင်းမျက်မြင်တွေ့ခဲ့သူတွေကမနေ့တုန်းကပြောဆိုခဲ့ကြတာပါ။ဧပြီလထဲမှာတော့ကမင်းကလေးငယ်ရာနဲ့ချီပြီးပြန်ပြီးဆွဲခံခဲ့ရတဲ့ချီဖို့အနည်းကဖမ်းဆီးမှုအသေးအကြာသာလေးနေ့ကဖြစ်ခဲ့တယ်လို့လည်းဆိုပါတယ်။အစိုးရတာဝန်ရှိသူတွေကတော့အမျိုးသမီးတွေထပ်မံဖမ်းဆီးခံရတဲ့တဲ့နဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမျိုးတော့မရှိသေးပါဘူး။ငါးနှစ်ကြာပုံကံမှုအတွင်းလူပေါင်း1000နဲ့ချီသေးဆုံးမှုမှာတာဝန်ရှိရလို့ယူဆနေကြတဲ့ဘူကိုဟာရန်စစ်သွေးကြွအဖွဲ့ရဲ့တက်ခဲမှုတွေကိုအစိုးရတပ်ဖွဲ့တွေမဟန်တားနိုင်မှုဆိုပြီးဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။မနေ့တုန်းကတော့နိုင်ငံအရှိမျောက်ဖက်ဒေသကစစ်သွေးကြွတွေလှူရှာဒေသမှာရှိတဲ့ကျေးရွာတွေကိုစီးနင်းတက်ခဲမဲ့အန္တရာယ်တွေကိုဟန်တားနိုင်ခဲ့တဲ့အကြောင်းစစ်တပ်ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်မှာတော့ကလည်းဘွန်နိုနဲ့အတမဝါပြည်နယ်တွေကကျေးရွာတော်တော်များကိုဝင်ရောက်စီးနင်းမဲ့အန္တရာယ်ကိုဟန်တားပြီးစစ်သွေးကြွ50ကျော်ကိုတုတ်တင်ခဲ့တယ်ဆိုပြီးတော့လည်းစစ်တပ်ကပြောဆိုခဲ့တာပါ။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်တွင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့ကန်ဝမ်ကန်ဟာဒီကနေ့ဇွန်လ10ရက်နေ့ကနေ14ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်နေမှာဖြစ်ပါတယ်။အစိုးရပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့အဓိကပဋိပက္ခတွေရှိနေတဲ့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်တွေကိုတွားရောက်လေ့လာမှာဖြစ်တယ်လို့နယူးယောက်ကအိုချာကုလသမဂ္ဂလူသားချင်းစာနာမှုကူညီမှုဆိုင်ရာညှိနှိုင်းရေးမှူးယုံပြောကွင်ရကပြောပါတယ်။နေပြည်တော်မှာမြန်မာဒုတိယသမ္မတနေဆိုင်ရေးရာဝန်ကြီးနိုင်ငံချိုင်းဝန်ကြီးနဲ့လူမှုဖူလုံရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါ။ဗုဒ္ဓဘူးနဲ့ကြာသာပတေးနေ့တွေမှာရခိုင်ကိုတွားရောက်မှာဖြစ်ပြီးတောက်ကြတဲ့စနေနေ့တွေမှာကချင်ဘက်ကိုတွားရောက်မှာဖြစ်ပါတယ်။လက်ထောက်တွင်းမှုချုပ်ခန်းဟာရခိုင်နဲ့ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေနဲ့အကြမ်းဖက်မှုကြောင့်ထိခိုက်ညံ့နာမှုရှိနေတဲ့လူမှုအတိုင်းဝိုင်းနဲ့တွေ့ဆုံပြီးလူသားချင်းစာနာမှုကူညီမှုဆိုင်ရာလိုအပ်ချက်တွေလေ့လာမှာဖြစ်ပါတယ်။တူလာတဲ့အချိန်ဟာကချင်ပြည်နယ်မှာပဋိပက္ခတွေဖြစ်ခဲ့တာ၃နှစ်ပြည့်တာနဲ့ရခိုင်မှာဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေဖြစ်တာ၂နှစ်ပြည့်ကာလတွေနဲ့တိုက်ဆိုင်နေပါတယ်
။တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားရာကတင်းမာမှုတွေပေါ်ပေါက်နေတဲ့ကိစ္စမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကြားဝင်ဖြစ်ရှင်းပေးဖို့တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကအကူအညီတောင်းခံခဲ့ရပါတယ်။နိုင်ငံစလုံးကပိုင်ဆိုင်ရောက်အသီးသီးပြောဆိုထားကြတဲ့ရေပိုင်နယ်ထဲကတရုတ်နိုင်ငံရဲ့ရေနံတူဖော်ရေးလုပ်ငန်းတွေကိုဗီယက်နမ်နိုင်ငံကဥပဒေမဲ့တင်းကျပ်နှောက်ယှက်နေတယ်ဆိုပြီးတရုတ်နိုင်ငံကကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုတင်ပြခဲ့တာပါ။စာထဲမှာတော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဗီယက်နမ်နိုင်ငံကချိုးဖောက်ခဲ့တယ်လို့တရုတ်လူထုမားတွေကိုလည်းအကြီးအကျယ်ချင်းချောက်မှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်သံမကြီးဝမ်မင်းကပြောဆိုခဲ့ပါတယ်။နောက်ပိုင်းမှာဗီယက်နမ်နိုင်ငံကအတွင်းရေးမှူးချုပ်ထံအလားတူစာတစ်စောင်ပေးပို့ခဲ့ရမှာတော့တရုတ်နိုင်ငံဟာဗီယက်နမ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်နေတဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့ရေနံတူဖော်ရေးလုပ်ငန်းတွေနဲ့သင်္ဘောတွေကိုပြန်လည်ရုပ်သိမ်းဖို့လည်းတောင်းဆိုခဲ့တာပါ။ဒေသတွင်းမှာတည်ငြိမ်မှုရှိစေဖို့နဲ့ရေချောင်းဆိုင်ရာကိစ္စရပ်တွေကိုကန့်တွဲဖြစ်ရှင်းဖို့နှစ်နိုင်ငံကြားဆွေးနွေးပြောဆိုနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့လည်းဗီယက်နမ်နိုင်ငံကတိုက်တွန်းခဲ့ပါတယ်။တရုတ်နဲ့ဗီယက်နမ်နိုင်ငံကပေးပို့တဲ့စာရေးထဲမှာတော့ကုလသမဂ္ဂရဲ့1982ခုနှစ်ပင်လယ်ပြင်ဆိုင်ရာဥပဒေပါဝင်နိုင်ငံတကာသဘောတူညီချက်တွေကိုကူကထားကြပြီးတင်ပြချက်တွေကိုကုလသမဂ္ဂအဖွဲ့ဝင်တန်းပြည်တွေကြားဖြန့်ဝေဖို့လည်းအတွင်းရေးမှူးချုပ်ကတိုက်တွန်းထားကြပါတယ်။
မြန်မာကိုရီးယားရဲ့လက်နက်မှန်ခိုးရောင်းဝယ်ဖို့ကြိုးစားမှုတွေကိုကူညီမှုနဲ့စင်ကာပူမှာမှတ်ပုံတင်ထားတဲ့ချင်ပိုရေချောင်းကုမ္ပဏီနဲ့သူ့ရဲ့အမှုဆောင်အရာရှိတွေကိုစင်ကာပူအစိုးရကအင်ကာနီမှာတရားဆွဲဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကပနားမားမှာဖမ်းမိခဲ့တဲ့လက်နက်တွေတင်ဆောင်လာတဲ့တင်ပေါ်နဲ့လက်နက်မှန်ခိုးမှုကိုစုံစမ်းစစ်ဆေးရမှာချင်ပိုကုမ္ပဏီပါဝင်ပတ်သက်နေကြောင်းစင်ကာပူအစိုးရကတွေ့ရှိခဲ့တာဖြစ်ပါတယ်။လက်နက်တွေကကျူးဘားကနေမြန်မာကိုရီးယားနိုင်ငံကိုသွားပနားမားတူးမြောင်းကိုဖြတ်ကျော်နေတဲ့မြန်မာကိုရီးယားတင်ပေါ်ပေါ်မှာတွေ့ရတာပါ။ မြန်မာကိုရီးယားအစိုးရဟာကုလသမဂ္ဂရဲ့တားမြစ်မှုတွေကိုကျော်လွှားနိုင်ဖို့တန်ယုံပါဝင်နီလန်းမျိုးစုံတုံးနေတာကိုဒီနေ့အစောပိုင်းမှာပဲကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။စင်ကာပူကချင်ပိုရုံးဟာမြန်မာကိုရီးယားတန်ယုံနဲ့ဆက်သွယ်ရှိတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်
။လူပေါင်း300ကျော်တည်ဆုံခဲ့ရတဲ့တောင်ကိုရီးယားခီးသည်တွင်ဂရုတင်မောနင်းမြမှုဖြစ်ပွားခဲ့တာနှစ်လနီးပါးရှိလာချိန်မှာပဲတင်မောမနစ်ခင်စွန့်ခေါ်ထွက်ပြေးခဲ့ကြတဲ့တင်မောကပတိန်နဲ့ဝန်ထမ်းတွေကိုလူသတ်မှုပါဝင်တခြားမှုတွေနဲ့စတင်စစ်ဆေးနေပါတယ်။တင်မောကပတိန်နဲ့တင်မောသား3ယောက်တို့ကတော့တမင်သက်သက်လူလူရှုပ်ပြမှုတွေလုပ်ရကြောင်းလူသေးစင်မှုနဲ့တရားစွပ်စွပ်ထားပြီးပြစ်မှုထင်ရှားရင်တော့တည်ရန်ထိကြခံရနိုင်ပါတယ်။နောက်ထပ်တင်မောသား7ယောက်ကတော့ဒါလောက်မပြင်းထန်တဲ့နမောနမဲမှုနဲ့တရားစွပ်စွပ်ခံထားရတာပါ။ဆက်စွဲခံရတဲ့သူအလုံးကတော့ကွန်ကျူးမျိုးကတရားရုံးမှာဒီကနေ့ပဲရုံးထုတ်ခဲ့ပါတယ်။ဂရုတင်မောနင်းမျိုးမှုအတွင်းတည်ဆုံသွားသူတွေထဲမှာတော့တောင်ကိုရီးယားနိုင်ငံနောက်တောင်ဘက်ကွန်ကျူးမျိုးဤအပန်းဖြေကျုံးကိုအားလိုက်ရခီးသွားကြတဲ့အထက်တန်းကသားကျောင်းသားအများစုလည်းပါဝင်ခဲ့ကြတာပါ။
အင်ကာနီညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်။2013ခုနှစ်ကုန်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတဦးတယောက်မှမကြံရှိစေရလို့သမရဦးသိန်းစင်ကဂရီပေးပြီးတဲ့နောက်2013ခုနှစ်ကုန်ကစလို့နိုင်ငံရေးအကျဉ်းသားဥယျာဉ်နောက်ထပ်၄ဆတိုးလာတယ်လို့နိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားသူတွေကပြောပါတယ်။တက်ကြွလှရှားသူတွေကိုအာဏာပိုင်တွေကပုံမှန်အမျိုးမျိုးတက်ပြီးတော့ဆက်ပြီးတော့ဖမ်းဆီးနေတာဟာလက်ရှိဖော်ဆောင်နေတယ်ဆိုတဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ရုတ်ရော့နေတာကိုပြသရလဲရောက်တယ်တဲ့။ဒါကြောင့်သမရကိုယ်တိုင်ပေးထားတဲ့ဂရီကိုတီးပါလို့လဲတောင်းဆိုကြပါတယ်။အသေးစိတ်ကိုမဆုမွန်ကဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါရှင်2013နှစ်ကုန်ပိုင်းမှာတယောက်မကြမ်းအကုန်လွတ်ပေးမယ်လို့သမရကကတိပေးခဲ့ပေမဲ့လို့နှစ်ကုန်မှာတော့နိုင်ငံရေးအကျဉ်းသားဥယျာဉ်30လောက်ကြံခဲ့ပါတယ်သူတို့ကိုလွတ်ပေးဖို့ဆက်ပြီးတော့တောင်းဆိုနေချိန်မှာပဲ2013နှစ်ကုန်ကနေစလို့မြန်မာနိုင်ငံအဝန်းနိုင်ငံရေးအကျဉ်းသား60အထိမ့်သိမ်းခံရပြီးတော့တက်ကြွလှုပ်ရှားသူ85ဦးတရားစွဲခံရပြီးအခုလက်ရှိတရားရုံးမှာအမှုရင်ဆိုင်နေကြရပါတယ်နောက်ဆုံး2014မေလကုန်မှာဆိုရင်နိုင်ငံရေးတက်ကြွလှုပ်ရှားသူ26ဦးထောင်ချခံလိုက်ရပါတယ်။ဒီလိုသာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုဆက်ပြီးတော့ဖမ်းနေမယ်။ဖမ်းဆီးခံရတဲ့နှုံးကလည်းဆက်တိုးလာနေမယ်ဆိုရင်သမရဦးသိန်းစိန်ကိုပေးတဲ့ဂရီကိုကိုဖောက်ဖျက်တာပဲလို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။အခုဆိုရင်နိုင်ငံရေးအကျဉ်းသားဥယျာဉ်က၄ဆလောက်တိုးလာနေတဲ့အနေအထားဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ABBB ရဲ့အတွေ့အမှုကိုတိတ်နိုင်ကပြောပါတယ
်ဒီလောလောဆယ်နိုင်ငံရေးအကျဉ်းသားပြည်ပြည်ကကုန်တဲ့ချိန်မှာအလောက်30ကျန်တယ်အလောက်30ကျန်တယ်နိုင်ငံရေးပုံမှန်လို့တတ်မှတ်ထားတဲ့အားလေးကိုတော့ဥမာဆက်ကွက်တဲ့လို့ငားညာလို့ငားငါခါခွေးလို့ပုံမှန်ဆက်ရှိလို့လွတ်ပေးလိုက်တယ်ပြည်ပြည်ကသူ့မဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့စွဲထားတဲ့ဥမာဒီလူတွေပဲဟိုလက်နဲ့ကြိုက်ဆောင်မှုလို့အမှုတွေကျန်နေတဲ့အားလေးကိုအဲ့လူတွေဖြားထားတာအလောက်30ရှိတယ်ဆိုတော့အခုကအရောက်60ဆိုတဲ့ကကြတော့ဒီနှစ်ထဲမှာအခုဖမ်းရတဲ့လူကလည်း85ဦးဖြစ်နေတယ်ဆိုတဲ့ကကြတော့ခါကြတော့ဒီတိတ်မကြခင်ကာလပါပဲနောက်တာ40ဖြစ်လာဘူးရှိရဆိုတော့သူပြောမှုဖြစ်တာပါလေ
သမရရဲ့လမ်းညွန်ချက်နဲ့လက်ရှိနိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီတွေဖွဲ့လက်ကျန်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးနိုင်မှုဆောင်ရွက်နေကြချိန်မှာပဲအခုလိုမျိုးအစိုးရဘက်ကနေနိုင်ငံရေးတက်ကြွလှုပ်ရှားတဲ့သူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထိန်းသိမ်းတရားစွဲဆိုထောင်ချနေတဲ့အခြေအနေဟာလက်ရှိအစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးလမ်းကြောင်းအားနည်းလာနေတာကိုပြသရာရောက်တယ်လို့လည်းကိုတိတ်နိုင်ကဆိုပါတယ်အစိုးရနဲ့နိုင်ငံရေးအင်အားစုတွေကြားနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရအပေါ်အတိတ်ပဲဖွင့်ဆိုချက်ကအရေးကြီးတဲ့အခန်းကဏ္ဍမှာဖြစ်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေကထောက်ပြပါ
ဒီလိုမဖြစ်အောင်လို့ကတော့ကျွန်တော်နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ကိုကျွန်တော်တို့ဒီနှစ်ဦးနှစ်ဖက်အားလုံးကသဘောတူညီတဲ့ဒီအဓိပ္ပာယ်ဖွင့်ဆိုချက်တစ်ခုဖွင့်ဖို့လိုတယ်။ဒါတော့ဒီဖွင့်ဆိုချက်အပေါ်မှာနိုင်ငံရေးအကျဉ်းသားချင်းတတ်မှတ်ခြင်းမတတ်မှတ်ခြင်းဆိုတဲ့ကိစ္စကိုကျွန်တော်တို့ကပြောလို့ရတယ်။အခုကကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားအကျဉ်းသားလို့ပြောရင်လည်းဒီအစိုးရဖက်ကတူတူရဲ့ဒီပေဒံနဲ့မဟုတ်ဘူးလို့ပြောနေတယ်ပြောနေတဲ့ကိစ္စကိုလည်းရင်ဆိုင်နေရတာပေါ့။အဲ့ဒါမျိုးဒီနိုင်ငံရေးကျေးဇူးတို့အဓိပ္ပာယ်ဖွင့်ဆိုချက်ကပုံပြီးတော့အရေးကြီးတယ်။နှစ်ဦးနှစ်ဖက်လက်ခံနေတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးကိုကျွန်တော်တို့ကြိုးစားပြီးတော့ဆွဲဖို့အရေးကြီးကြီးဆွဲဖို့လိုတယ်။ပုံမှန်တွေပေါ့ဒီပုံမှန်ဆက်ချက်တွေငါးငါးခါခွေးတို့ဒီငါးညာတို့ဆက်ကွက်တွေတို့ဆက်ကွက်တွေဒီပုံမှန်တွေကဒီပြည့်နှင်းကလွတ်ပေးလိုက်ပြီမဲ့ဒီပုံမှန်တွေကဖြတ်တာမဟုတ်ဘဲနဲ့ဒီပုံမှန်တွေကဆက်ရှိနေတယ်အခုခံရတဲ့လူတွေကလည်းဒီပုံမှန်လေးနဲ့ဆက်ပြီးတော့ဖက်ဆီးခံရရတယ်ဆိုတော့က နိုင်ငံရဲ့အကျဉ်းသားဖြစ်စဉ်နဲ့ပုံမှန်မျိုးတွေကိုကျင်းစင်တာတို့ဒီကြောင်းလဲတာကိုပယ်ဖြတ်တာတို့လုပ်ရမယ်လို့ကျွန်တော်တို့ကအဲ့လိုတက်သွင်းထားပါတယ်
သမရရဲ့လမ်းညွန်ချက်နဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဦးဆောင်တဲ့ပြည်ထရေးရှေ့နေချုပ်ယုံအထူးစုံစမ်းစစ်ဆေးရေးအကျဉ်းဦးစီးဌာနလူခွေကော်မရှင်လွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီကဖော်ဆောင်နေပါတယ်။သမရအနေနဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့တိုးတက်ဖြစ်ထွန်းနေတဲ့နိုင်ငံရေးဖြစ်စဉ်ထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူတွေလည်းပါဝင်စေလိုတဲ့အတွက်လက်ကျန်နိုင်ငံရေးကျင်းသားများစီစီရေးကော်မတီကနေသမ္မတကိုတင်သွင်းလာတဲ့စည်ရင်းမှာဥယျာဉ်အတိုင်းစီစစ်ပြီးတော့လှုပ်ပေးနေတယ်လို့တစ်ဖက်ကပြောဆိုနေချိန်မှာပဲတခြားတစ်ဖက်မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်ခေါင်းစဉ်အမျိုးမျိုးတက်ပြီးတော့ဆက်ဖမ်းနေတာကတော့အပြောနဲ့အလုပ်နဲ့မညီတဲ့လုပ်ရဖြစ်တယ်လို့လည်းနိုင်ငံရေးအင်အားစုတွေကဝေဖန်ပြောဆိုနေကြကြောင်းပါရှင်
နိုင်ငံရေးအကျဉ်းသားတွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့မဆုမုံစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ထိုင်းနိုင်ငံမှာခိုးလုံနေရဆဲဖြစ်တဲ့ဒုက္ခသည်တွေအရေးကိုတက်လှည့်ကြည့်ကြရအောင်ပါ။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်ထောင်ပေါင်းများစွာဟာထိုင်းနိုင်ငံမြောက်ပိုင်းနေဆက်တလျှောက်ဒုက္ခသည်စခန်းတွေမှာခိုးလုံနေထိုင်နေကြပါတယ်။နိုင်ငံရေးအရာပြုပြင်ပြောင်းလဲတာတွေဖြစ်လာပြီးတဲ့နောက်ဒုက္ခသည်အတော်များများဟာနေရက်မြန်မာပြည်ထဲပြန်သွားကြပေမဲ့အများစုဖြစ်တဲ့ကရင်တိုင်းရင်းသားဒုက္ခသည်တွေကအတွက်ကတော့လုံခြုံမှုမရှိသေးဘူးလို့လည်းပြောဆိုကြပါတယ်။မဲဆောက်မြို့ကနေ VOA သတင်းတောက် Steve Stanford ဖေးပို့လာတဲ့သတင်းလွှာကိုမိုင်းအင်ဂျင်နိုင်ကပြောပြပေးမှာပါရှင်
။လွန်ခဲ့တဲ့အနှစ်30ကျော်ကတည်းကဒုက္ခသည်အများဆုံးအခြေချနေထိုင်တဲ့ထိုင်းမြန်မာနေဆက်မဲဆောက်မြို့အပါဝင်ဒုက္ခသည်စခန်းပေါင်း6ခုမှာမြန်မာဒုက္ခသည်စုစုပေါင်း 32,000 လောက်နေထိုင်နေကြဆဲပါဒုက္ခသည်အများစုဟာထိုင်းနယ်နေမြေချင်းထိဆက်နေတဲ့ကရင်ပြည်နယ်ကကရင်လူမျိုးတွေဖြစ်ပါတယ်နှစ်ပေါင်း60ကျော်ကြာပြီဖြစ်တဲ့ပဋိပက္ခစစ်ပွဲတွေနဲ့လူခွင့်ရေးဖိနှိပ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြရသူတွေပါအခုဆိုရင်အသက်19နှစ်အရွယ်စောလာမဲလို့လူငယ်တွေဟာဒုက္ခသည်စခန်းတွေရဲ့အပြင်ထွက်ပြီးတော့စွန့်စွန့်စားစားနဲ့တရားမဝင်အလုပ်လုပ်နေကြရပါတယ်။
လွန်ညာနေပ
ါအရင်ကဆိုရင်ထမင်းနဲ့အစားအစာတွေအတွက်လုံလောက်တဲ့ဝေစုရပါတယ်။ဒါပေမဲ့အခုတော့ဒီဝေစုအတိုင်းမရပဲရော့သွားပါတယ်။အခုလိုစခန်းအပြင်မှာထွက်ပြီးအလုပ်လုပ်တဲ့အခါရဲတွေဖမ်းမိမှကျွန်တော်အရန်ကြောက်ပါတယ်။ဖမ်းမိရင်ဒဏ်ငွေပတ်တထောင်ကနေ2000အထိပေးရပါတယ
်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတဲ့ပုံမှာနိုင်ငံတကာအလှရှင်တွေဘက်ကလည်းဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့The Border Consortium TBC လို့အဖွဲ့တွေကိုထောက်ပံ့ပေးနေတဲ့ရန်ပုံငွေတွေကိုရှော့ချခဲ့ပါတယ်။အခြေအနေတွေဆိုးရွားနေတဲ့အချိန်မှာအခုလိုဖြတ်တောက်တာမျိုးမလုပ်သင့်ဘူးလို့ TBC ရဲ့အကြီးအကဲ Sally Thompson ကပြောပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့အနာဂတ်အတိုင်းဝိုင်းတစ်ခုအတွက်စူပေါင်းပြီးတော့ပြင်ဆင်ရမယ့်အချိန်မှာအခုလိုအကူအညီတွေဖြတ်တောက်တဲ့အတွက်အခြေအနေတွေကိုပိုးပြီးဆိုးရွားစေတယ်လို့သူကဆိုပါတယ်။ဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာခိုးလုံနေထိုင်ကြသူတွေကလည်းသူတို့နေရက်တွေပြန်နိုင်ဖို့တည်ငြိမ်ရေးနဲ့လုံခြုံရေးကိုလှူလာနေကြတာပါ
။
တကယ်လို့ကျမတို့မြန်မာပြည်ဘက်ကိုပြန်ရမယ်ဆိုရင်ကျမတို့နေဖို့မြေယာတွေအတွက်သက်ဆိုင်ရာကပြင်ဆင်ပေးဖို့လိုပါတယ်။နောက်ပြီးတော့လူခွင့်ရေးချိုးဖောက်နှိပ်စက်မှုတွေမရှိတော့ဘူးဆိုတာသိကြဖို့လည်းလိုပါတယ်။ဒါဆိုရင်ကျမတို့ပြန်ကြမှာပါ။
ဒီတော့တွင်မှာပဲမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေရှိနေတယ်ဆိုပေမဲ့လည်းနေဆက်တလျှောက်ဒုက္ခသည်စခန်းတွေမှာကြီးပြင်းလာတဲ့တိုင်းရင်းသားမျိုးဆက်တစ်တွေရဲ့အနာဂတ်ဟာတော့မရေရာမတေချာဖြစ်နေတယ်လို့ဆိုရမှာပါရှင
်။မင်းချင်းနိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာမူရစေဝါနဲ့ပတ်သက်လို့ငွေကြေးခဝချမှုတွေလုပ်နေတယ်လို့ဆွဆဲခံရသူထိုင်းနိုင်ငံသားမှတ်ပုံတင်ကင်ဆောင်ထားတဲ့အမျိုးသမီးတစ်ခုကိုအမျိုးသမီးတဦးကို ONCV လို့ခေါ်တဲ့ထိုင်းမူရစ်စေထင်းချုပ်ရဲ့အဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးစင်မှာဗတ်သန်း200ကျော်တန်ဖိုးရှိတဲ့ပစ္စည်းတွေ၊ဗန်းစာအုပ်ပေါင်း80ကျော်နဲ့အတူဖမ်းဆီးခဲ့ပြီးတော့မြန်မာနိုင်ငံသား5ဦးအပါအဝင်6ဦးကိုလည်းဖမ်းဝရမ်းထုတ်ထားပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောင်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမဲဆောက်မြို့မဲတော်အရက်ကအင်တဲအိမ်ကိုထိုင်းမူရစေဝါတပ်ဖွဲ့ဝင်အင်အား100ကျော်သုံးပြီးဝင်ရောက်စီးနင်းခဲ့တာပါမူရစေဝါနဲ့ဆက်နွယ်ပတ်သက်တယ်ဆိုပြီးဆွဆွဲဖမ်းဆီးမှုတွေအတွင်အစ္စလမ်ဘာသာဝင်အမျိုးသမီးတဦးကိုမူရစေဝါကရတဲ့ငွေကြေးတွေနဲ့မြန်မာနိုင်ငံမှာဟန်ပြကုမ္ပဏီလုပ်ပြီးငွေသွင်းငွေလွှဲမှုတွေလုပ်ခဲ့တယ်ဆိုပြီးထိုင်းမူရစေဝါထိန်းချုပ်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ကဖမ်းဆီးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းမူရစေဝါထိန်းချုပ်ရေးဘုတ်အဖွဲ့ရဲ့အတွင်းရေးမှူးချုပ်ရဲဘော်ချုပ်ပေါင်စပက်ပေါင်ချရုံကသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်လေကာတီဆော့ပိုင်ဒီဘိုလီဆတ်ပေါ်ဘိုလီဆတ်ပေါ်ဘိုလီဆတ်ဂျွိုင်းဘိုလီဆတ်ใหญ่ในประเทศเมียนมาที่ย่างกุ้ง
ဖ
မ်းမိတဲ့အမျိုးသမီးကရန်ကုန်မှာကုမ္ပဏီကြီးတစ်ခုဖွင့်ထားတယ်။မလင်မြိုင်နဲ့မြောက်ဝတီမှာလည်းကုမ္ပဏီခွဲတွေရှိတယ်။ဒီအမျိုးသမီးဟာမဲဆောက်မှာတော့ဟန်ပြစီးပွားရေးတစ်ခုပြထားပြီးတော့မူရစေဝါနဲ့ရောင်းလို့ရသမျှငွေတွေကိုဘဏ်အကောင့်ထဲမှာထည့်ထားတယ်လို့ထိုင်းရဲချုပ်ကပြောဆိုသွားတာပါ။သူမဟာမူရစေဝါရောင်းဝယ်ဖောက်ကားနေသူတွေကိုအထောက်အကူပြုနေသူဖြစ်ပြီးထိုင်းနိုင်ငံရဲ့ပြည်내နဲ့ဒေသတွေမှာမူရစ်စေဝါရောင်းလို့ရသမျှငွေတွေကိုဘဏ်အကောင့်ခွဲတွေဖွင့်ပြီးသိမ်းထားတာဖြစ်တယ်။ဒီမှုကိုစုံစမ်းနေတာကြာပြီဖြစ်ကြောင်းရဲချုပ်ကပြောဆိုသွားတာပါ။ဖမ်းဆီးခံရတဲ့အမျိုးသမီးကတော့သူဘာမှမသိကြောင်းညှင်းဆိုခဲ့ပြီးသူဟာမြန်မာပြည်သားတွေအနေနဲ့လက်မှတ်မရှိတဲ့အတွက်ဘဏ်တွေဖွင့်ပေးထားခြင်းဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဖမ်းဆီးခံရတဲ့အမျိုးသမီးဟာသူမရဲ့နာမည်နဲ့ဘဏ်အကောင့်ပေါင်း80ကျော်လောက်ဖွင့်ထားတယ်လို့လည်းသိရပါတယ်။ထိုင်းရနာပိုင်နေရဲ့ပြောဆိုချက်တွေထဲမှာတော့သူမဟာတစ်နှစ်ကိုဘတ်တန်းပေါင်း 2,000 ကျော်ငွေလွှဲမှုတွေလုပ်ခဲ့ကြောင်းပြောဆိုထားတာပါ။ထိုင်းနိုင်ငံမဲဆောက်မြို့မှာတော့မြန်မာပြည်သားတွေနဲ့ဆက်ဆက်ပြီးစီးပွားရှာနေသူတွေဟာတရားမဝင်ငွေလွှဲစားတဲ့အလုပ်တွေကိုလည်းလုပ်လို့ရှိပါတယ်။နိုင်ငံတကာကနေမြန်မာပြည်တွင်းကမိသားစုတွေကိုငွေပို့ပေးတဲ့အခါမှာငွေလွှဲတဲ့သူတွေကိုအခကျေးငွေပေးပြီးငွေလွှဲတာတွေကိုလည်းလုပ်ကြလို့ရှိပါတယ်။ငွေလွှဲသူတွေကအိမ်နိုင်ရာရောက်မိသားစုတွေရှိရာမြို့နယ်ကျေးရွာတွေအထိလည်းလွှဲပြောင်းပေးတာတွေရှိပါတယ်။ဒီအမှုဖြစ်စဉ်မှာတော့ငွေလွှဲမှုတွေဟာတရားမဝင်မူရစ်ကုန်ကူးသူတွေနဲ့ပတ်သက်ဆက်နွယ်တယ်ဆိုပြီးဆွဆွဲကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူမနဲ့အတူဆက်နွယ်ပတ်သက်နေတဲ့မြန်မာနိုင်ငံသား9ဦးပါဝင်6ဦးရဲ့အမိစင်းကိုလည်းထုတ်ပြန်ကြေညာထားပါတယ်ရှင
်။တော်ရရှိမှခင်ဗျာ။ကချင်ပြည်နယ်မှာအပြစ်ခံရဆဲပြပြပြီးတိုက်ပွဲတွေပြန်ဖြစ်နေတာအခုဆိုရင်၃နှစ်အထိရှိလာနေတာဟာဘယ်သူတွေမှတာဝန်ရှိပါသလဲ။ညဉ့်ညာရေးရဖို့ကိုရောဘသူတွေမှာတာဝန်ရှိတယ်လဲဆိုတာကိုအင်္ဂါနေ့ညဓာတ်ရလီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2023255554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
ညာ9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့လည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့နိုင်ငံတကာသတင်းဆောင်မတပုတ်ကိုပြောပြပေးမှာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်စန်တာဘာဘရာမှာလူ6ယောက်တိဆုံးရတဲ့တနက်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်စိတ်မနှံ့သူတွေလက်ထက်တနက်မရောက်ရှိရေးညှဉ်းခုံဆွေးနွေးမှုတွေဟာအမေရိကန်ကွန်ဂရက်စ်လွှတ်တော်မှာစတင်လာခဲ့ပါတယ်။တနက်ရောင်းချမှုထိန်းချုပ်ရေးကြိုးပမ်းချက်မှိမ့်မိန်သွားပြီးတဲ့နောက်ဥပဒေပြုအမတ်တချို့ကစိတ်မနှံ့သူတွေနဲ့ပတ်သက်ပြီးတော့ပိုသတိထားရမယ်ဆိုတဲ့ဘက်ကိုဥတီလာကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်စင်တီစိန်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။ Elliot Roger ဟာသူတယောက်တည်းအထူးကြံနေတာလူမှုတိုင်းဝန်ကပြစ်ပယ်ခံထားရတဲ့ဇာတ်မပြည့်ခဲ့တာတွေနဲ့ပတ်သက်ပြီးပြောထားတဲ့ဗီဒီယိုကိုဆန်နဘာဘရာတက်ကသူကျောင်းဝင်းအတွက်မှသူတနက်နဲ့မပြစ်ခင်သူကသာသူရိုက်ပြီးတော့ YouTube ဆောင်မျက်နှာမှာတင်ခဲ့တာလို့ယူဆကြပါတယ်။သူ့ရဲ့စိတ်ကြမ်းမရဲ့အခြေအနေက NDA ဖြစ်လာနိုင်ခြင်းရှိနေတဲ့အတွက်သူ့ရဲ့မိဘတွေကရဲကိုကြိုတင်ပြီးတော့လည်းတတိပေးခဲ့ပါတယ်။ Santa Barbara မှာပြစ်ခတ်မှုဖြစ်ခင်မှာ Connecticut ပြည်နယ် New Town မြို့ကမူလာရန်ကျောင်းမှာပြစ်ခတ်မှုဖြစ်ခဲ့သလို Colorado ပြည်နယ် Aurora မြို့နဲ့ Arizona ပြည်နယ် Tucson မြို့တွေကရုပ်ရှင်ရုံတွေမှာလည်းပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ American လွှတ်တော်အမတ် Tim Murphy ကလွှတ်တော်ဆွေးနွေးပွဲအတွင်းမှာထောက်ပြသွားခဲ့ပါတယ်။လတော်မတ်မာဖီကတော့အဲ့လူသက်သမားတွေလို့ဆွဆွဲခံထားတဲ့သူတွေအားလုံးမှာတူညီတာတစ်ခုရှိပါတယ်တဲ့
All had untreated or undertreated serious mental illness all spiraled out of control
အားလုံးမှာလုံးဝကုသမှုမခံရသေးတဲ့ဒါမှမဟုတ်ကုသမှုအပြုဝမရသေးတဲ့ဆိုးရင်စရာယောဂါတွေရှိနေတာပါအဲ့လူတွေအားလုံးဟာသူတို့ကိုအကူအညီပေးနိုင်မဲ့အခြေခံလုပ်ငန်းစဉ်မရှိတဲ့စနစ်ကြောင့်အခြေအနေတွေကထိန်းလို့မရပဲဖြစ်သွားတာပါ
မိသားစုတွေအနေနဲ့ကိုယ့်ရဲ့မိသားစုဆွေမျိုးတွေမှာစိုးရင်စရာစိတ်ဝင်စားရှင်တယောက်ရှိနေလို့အဲ့လူကမိသားစုကိုဖြစ်ဖြစ်တခြားပတ်ဝန်းကျင်ကလူတွေကိုဖြစ်ဖြစ်အန္တရာယ်ပေးနိုင်တယ်လို့သတ်မှတ်ခံထားရတဲ့ဆိုရင်အဲ့လူကိုသူ့ရဲ့စိတ်ဆန္ဒမပါဘဲမိသားစုကအလွယ်တကူဆေးရုံတင်လို့ရနိုင်မယ်ဥပဒေချမ်းကိုမာဖီကအဆိုပြုတင်သွင်းခဲ့ပါတယ်စိတ်ဝင်စားရှင်တဦးရဲ့ဖခင်ဖြစ်သူအက်ဒဝတ်ကယ်လီကတော့သူ့သားဟာစိတ်ဝင်စားကိုအကြီးအကျယ်ခံစားနေရပြီးဆရာဝန်နဲ့ပြဖို့လည်းလက်မခံဘဲမကြာခဏဆိုလိုလမ်းပေါ်မှာပဲနေပြီးရှောက်သွားနေတတ်တယ်လို့ပြောပါတယ
် Our resume as a family covers 15 years of dealing with our son descending into a madness.
ဆန်ငါနေလောက်ဆေးရောဂါဝေဒနာဖြစ်နေတဲ့တားကိုဆက်ဆံခဲ့ရတဲ့ကျွန်တော်တို့ရဲ့မိသားစုရဲ့အခြေအနေဟာဘလို့မှဖော်ပြလို့မရနိုင်လောက်အောင်ပါပဲ
။ဆေးရောဂါကူဆေးရုံဟာလူသိမ့်မဆန့်ပဲသေးနေပြီးရောဂါအခြေအနေဆိုးနေတဲ့သူအတော်များများဟာလူတွေပြည့်သိမ့်နေတဲ့အရေးပေါ်ခန်းဒါမှမဟုတ်အိမ်မက်ရာမက်အဖြစ်တွေကိုရောက်ကုန်ကြတယ်လို့ကျွမ်းကျင်သူအများစုကသဘောတူကြပါတယ်။အမေရိကန်နိုင်ငံအနေနဲ့ငွေကြေးဦးစားပေးသုံးစွဲမှုတွေပြောင်းဖို့လိုတယ်လို့ဆေးရောဂါဝေနာဆိုင်ရာမူဝါဒအဖွဲ့က DJ Jeff ကပြောပါတယ်
။ My one message is we have to stop ignoring the most seriously ill. We can't go on pretending that they
ကျွန်တော်ပြောချင်တာတစ်ခုကတော့ဆေးရောဂါအခြေအနေအရန်ဆိုးနေတဲ့သူတွေအပေါ်လိလူရှုနေတာတွေကိုကျွန်တော်တို့အနေနဲ့ရပ်တန့်ဖို့ပါ။ဒီလူတွေဒီနိုင်ငံမှာမရှိသေးအောင်ပုံစံမျိုးကျွန်တော်တို့ဟန်ဆောင်နေလို့မရပါဘူး
။ဆေးရောဂါဆေးရုံတက်ဖူးတဲ့သူတွေတနက်ဝယ်တာကိုတားမြစ်တဲ့တီးခြားဥပဒေဂျန်ကိုဒီမိုကရက်လွတ်တော်အမတ်တွေကအစိုးတင်သွင်းခဲ့ကြပါတယ
် It's a bill that is laser focused on gun violence and
ဒီဥပဒေကြမ်းကတနက်ကန်အကြမ်းဖက်မှုနဲ့စစ်ရောဂါကျန်းမာရေးအခြေအနေတက်တက်ကိုပဲတီးခြားအယုံဆိုင်တဲ့ဥပဒေပါ
American အောက်လွတ်တော်အမတ်ဟောင်း Gabriel Gifford ဟာ2012ခုနှစ်တုန်းက American နိုင်ငံ Arizona ပြည်နယ်မှာစစ်ရောဂါဝေနာအကြီးအကျယ်ခံစားနေရသူတယောက်ရဲ့တနက်နဲ့ပြစ်တာကိုခံခဲ့ရတာပါအဲ့တော့ငါသူမရဲ့ဥကောင်းကိုထိမှန်ခဲ့ပေမဲ့ကံကောင်းထောက်မှစွာပဲအသက်မတည်ခဲ့ပဲအခုခါမှာတော့သူမဟာတနက်ကင်ဆောင်မှုကိုစန့်ကျင်တဲ့ဩဇာကြီးမားတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်လာခဲ့ပါတယ
် We must do something it will be hard
Tomorrow အနေနဲ့တခုခုတော့လုပ်ရမှာဖြစ်ပါတယ်ဒီကိစ္စကခက်ခဲပါလိမ့်မယ်ဒါပေမဲ့အခုကလှုပ်ဖို့အချိန်တန်နေပါပြီ
အနာဂတ်မှာကြေကွဲဝမ်းနည်းပွဲရာဖြစ်တည်ထပ်မဖြစ်အောင်ကာကွယ်နိုင်ဖို့အတွက်တနက်နဲ့ဆေးရောဂါပြဿနာကြီးနဲ့ပတ်သက်ပြီး Republican နဲ့ Democrat တွေကြားအားလုံးသဘောတူညီတဲ့အဖြေတစ်ခုကိုရှာနိုင်မယ်လို့ယုံကြည်ကြောင်းတချို့လွှတ်တော်အမတ်တွေကတော့ပြောပါတယ်ခင်ဗျာ
ကိုရန်နိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့အင်ကာနေညနေခင်းအစီအစဉ်တွေကလည်းမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးမှာပ
ါပါကစ္စတန်နိုင်ငံကရာချီနိုင်ငံတကာလေးစိတ်မှာလူပေါင်း35ယောက်ထဲမှနေတည်ဆုံးစီခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးဒုတိယမြောက်နေ့မှာပဲမော်တော်ဆိုင်ကယ်နဲ့လူနှစ်ယောက်ကလေးစိတ်နားမှာတနက်နေ့ပြစ်ခတ်ခဲ့တယ်လို့ရဲတွေကပြောပါတယ်တနက်သမားတွေကလေးစိတ်လုံခြုံရေးဖွဲ့ရဲ့တင်နန်းချောင်းလေ့ကျင့်နေတာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးလုံခြုံရေးတပ်သားတွေပြန်ပြီးပြစ်ခတ်တဲ့နောက်ထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ပါကစ္စတန်တာလီဘန်တွေကကြေညာခဲ့ပါတယ်လေးစိတ်တိုက်ခိုက်မှုမှာတိုက်ခိုက်သူတွေဟာလင်းရင်ကိုပါဖျက်ဆီးဖို့ကြိုးစားခဲ့ပေမဲ့လေးစိတ်လုံခြုံရေးတွေကအသက်ဆုံးကာကွယ်ခဲ့ကြတယ်လို့ပြည်ထောင်စုဝန်ကြီးကအင်ကာနေမှာပြောကြားခဲ့ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလနဲ့ချီပြီးဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကြောင့်လည်းတင်းရှောင်းပြီးနိုင်ငံတွင်းကတခြားဒေသတွေကိုသွားနိုင်အောင်အစိုးရတိုင်းဝန်ရှိသူတွေဖန်တီးပေးဖို့အတွက်ယူကရိန်းသမ္မတတဲ့ပေထရိုပရိုရှန်ကိုကညွှန်ကြားလိုက်ပါတယ်ရုရှားလိုလားသူခွဲထွက်သမားတွေတိမ့်ပိုက်ထားတဲ့အ धिक အစိုးရအဆောက်အဦတွေပြန်ပြီးထိန်းချုပ်နိုင်ဖို့စစ်တပ်ကကြိုးစားနေချိန်မှာပြည်ပက္ခတွေကြားမှာမြေစာပင်မဖြစ်စေချင်ဘူးလို့ဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုတာပါအီရန်ရဲ့နျူကလ িয়ার အရေးအတွက်အင်္ဂါနေ့မှာအမေရိကန်နဲ့အီရန်တို့ဒဏ်ရာဆွေးနွေးပွဲကိုဂျနီဗာမှာဒုတိယမြောက်နေ့ဖြစ်ဆက်လက်ကျင်းပနေပါတယ်။တတ်မှတ်ထားတဲ့ဇန်နဝါရီ20မတိုင်ခင်ပြည်ဆောင်တဲ့သဘောတူညီချက်အတွက်ခက်ခဲတဲ့ရွေးချယ်မှုလုပ်ဖို့လိုနေတယ်လို့နှစ်ဖက်စလုံးကပြောပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်တွင်းရေးမှုချုပ်လည်းဖြစ်ကုလသမဂ္ဂရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့ကန်ကွမ်ကန်ဟာဒီကနေ့နဲ့စနေနေ့အထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ရှင် VOA American တာညနေဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.